မှာတံပိုးအမြင့်ဆုံးငွေစက်ကူအဖြစ်ကျပ်တထောင်တန်တွေကိုဇွန်လ15ရက်နေ့ကစပြီးဖြန့်ဝေသုံးစွဲသွားမယ်လို့ဘိုးဘန်ကကြေညာလိုက်ပါတယ်။ကျပ်ငွေတထောင်တန်ငွေစက်ကူအသင်းနဲ့တံပိုးအနေဆုံးပြား90တန်အထိဆိုရင်တော့အခုခါမြန်မာနိုင်ငံမှာလဲပတ်သုံးစွဲနေတဲ့ငွေစက်ကူအမျိုးအစား16မျိုးအထိရှိလာတော့မှာပါ။ဒါပေမဲ့လည်းအခုလိုငွေစက်ကူအသစ်ထုတ်လုပ်မဲ့အစီအစဉ်ဟာငွေကြေးပြတ်သိမ်းမှုတွေဗဏ္ဍာရေးလုပ်ငန်းတွေမှာမတိမငြိမ်ဖြစ်တွေကြုံခဲ့ဘူးတဲ့တိုင်းပြည်ဖြစ်ဈေးကွက်ထက်မှာလွတ်လွတ်ရှာရှာနဲ့ရိုက်ခတ်မှုတွေမဖြစ်အောင်သတိထားဖို့တော့လိုလိမ့်မယ်လို့မြန်မာစီးပွားရေးအခြေအနေကိုအနိကတ်ဆန်းစစ်ကဲခတ်နေတဲ့ဩစတြေးလျနိုင်ငံမကွာရီတက်ကသူကစီးပွားရေးပညာရှင်ပမောက်ခရှောင်းတန်နန်းကသတိပေးထားပါတယ်
So I think one of the things that the government has been trying to do was trying to massage the process trying to
အစိုးရအနေနဲ့လုပ်ဖို့ကြိုးစားနေတာကတော့အတိတ်မှာတုန်းကဖြစ်ရမျိုးတွေမဖြစ်ပါဘူးဆိုတာမျိုးကိုဒီလုပ်ငန်းစဉ်ကိုကောင်တယ်ဖော်ရမှာသတင်းစကားပတ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံရဲ့ဗန္ဒာရေးကဏ္ဍမှာမတိမငြိမ်ဖြစ်ခဲ့ဘူးတဲ့အခြေအနေကနေရုံထွက်ဖို့ကြိုးစားနေချိန်မှာဆောင်ရွက်လာတဲ့ဒီအစီအစဉ်ဟာစိတ်ဝင်စားစရာပါ
မြန်မာနိုင်ငံမှာ1989ခုနှစ်ကသုံးစွဲနေတဲ့ငွေစက်ကူတွေကတချို့ကိုတရားမဝင်ဖြစ်ရက်ဆက်ကြောင်းရုတ်တရက်ကြေညာခဲ့ရတာကမကျေနပ်မှုတွေနဲ့အုံကြွမှုတွေဖြစ်ပွားခဲ့တဲ့အထိကြုံခဲ့ရတာဖြစ်ပါတယ်။တမိုးအမြင့်ဆုံးငွေစက်ကူဖြစ်လက်ရှိသုံးစွဲနေတဲ့9000ကျပ်တန်းတွေကို2009ခုနှစ်မှာထုတ်ဝေချိန်တုန်းကတော့ဈေးကွက်တွင်ရုတ်တရက်ရက်ခတ်မှုမျိုးတွေလည်းကြုံခဲ့ရတာပါ။အခုနောက်ဆုံး1000တန်းငွေစက်ကူအသစ်ထုတ်ဝေရမှာတော့လက်ရှိလဲပတ်သုံးဆွဲနေတဲ့ငွေကြေးတွေကိုဆက်လက်သုံးဆွဲသွားမယ်လို့ဗဟိုဘဏ်ကကြေညာထားပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာအထူးကြံဖြစ်ရှိနေခဲ့တဲ့မြမစည်းဝါးရေးမှာဗန္ဒာရေးနဲ့ငွေကြေးဆိုင်ရာမူဝါဒတွေမှာလည်းစီမံခန့်ခွဲမှုတွေဟာအလွယ်လွယ်မှားမှားရှိခဲ့တာမို့ခြေလှမ်းတွေလမ်းရမှာသတိထားဖို့လိုမယ်လို့ကြွမ်းကျင်သူတွေထောက်ပြနေကြတာပါ။ခုခါတမိုးမြင့်တဲ့ငွေစက်ကူသစ်ထုတ်ဝေလိုက်ပြီမဲ့တာမန်လူလူချာချက်ချင်းလည်းငင်အကျိုးရှိဖို့မသေးကြသလိုငွေကြေးဖောင်းပွားမှုလိုပြဿနာတွေကိုဥတီလာမှာကိုလည်းသတိထားတင်တယ်လို့ပမောက္ခတန်တဲ့ကပြောပါတယ
် if it added more to the volume of money in circulation then certainly that could be inflationary
လက်ပတ်နေတဲ့ငွေကြေးပမာဏထဲမှာနောက်ထပ်တိုးပြီးထုတ်ဝေတာမျိုးဆိုရင်တော့တေချာတာကငွေကြေးဖောင်းပွားမှုဖြစ်လာနိုင်ပါတယ်မြန်မာအစိုးရကဗန္ဒာရေးအတုံးစည်းအတွက်ငွေစက်ကူတွေရိုက်နှိပ်ထုတ်ဝေတာမျိုးအချိန်တော်ကြာလုပ်ခဲ့ဝူးတာတွေလည်းရှိပါတယ်။ဒါကြောင့်လည်းထုတ်ထားတဲ့ငွေပမာဏကိုနောက်ထပ်တိုးလိုက်တာမျိုးဆိုရင်တော့ငွေကြေးဖောင်းပွားလာမှာပါ
။မြန်မာနိုင်ငံမှာအစိုးရအသေးဖြစ်တက်လာပြီးနောက်စီးပွားရေးဆိုင်ရာမူဝါဒတွေမှာအပြောင်းအလဲတွေလှုပ်ဆောင်လာရမှာတော့ဗန္ဒာရေးနဲ့ငွေကြေးလုပ်ငန်းတွေလည်းပါဝင်လာကြတာဖြစ်ပါတယ်။ဒီအတွက်လိုအပ်တဲ့ကျွမ်းကျင်မှုနဲ့အကြံဉာဏ်တွေရယူနိုင်မှုပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF တို့လိုနိုင်ငံတကာအဖွဲ့အစည်းတွေထံကလည်းအကူအညီတွေတောင်းခံခဲ့တာပါမြန်မာနိုင်ငံကိုတွားရောက်ပြီးအခြေအနေတွေကိုဆက်စစ်ကဲခတ်ခဲ့တဲ့ IMF ကိုယ်စားလှယ်အဖွဲ့ကတော့မြန်မာနိုင်ငံမှာငွေကြေးပေါင်းပွားမှုကိုထိန်းချုပ်ဖို့နဲ့အစိုးရဗန္ဒာရေးအသုံးစည်းပြင်မိဖို့ငွေစက်ကူတွေရိုက်နှိပ်ထုတ်ဝေတာတွေမလုပ်သင့်ဘူးလို့လည်းအကြံပေးထားတာဖြစ်ပါတယ်မြန်မာနိုင်ငံဘူဘန်ဒုက္ခဦးဝေတော်ကတော့အတိတ်ကအခြေအနေတွေပေါ်ဆန်းစစ်ပြီးထိခိုက်မှုမရှိရလျောက်သတိထားစီစဉ်ထားတယ်လို့ပြောပါတယ်
ကျွန်တော်ဒီမရနိုင်ပါဘူး။ဒါကျွန်တော်တို့တပြင်ဒီကျွန်တော်တို့အတိုင်းပြည်ရဲ့အကုံစင်းနှုံအခြေအနေဒီလက်ရှိမက်ခရိုစီးပွားရေးအခြေအနေတွေကတော့ဒီမှာလည်းငွေကြေးဖောင်းပွားမှုတော့နည်းနေတဲ့အနေအထားမှာရှိနေတဲ့နေရာရှိတော့ဒီကျွန်တော်တို့ဒီလိုခိုက်လိုက်လို့ဒီပုံမှာအများကြီးဖောင်းပွားမှုပုံမှာအများကြီးအထိခိုက်နိုင်မှုလို့ကျွန်တော်တို့ကတော့သုံးသပ်ပါတယ်။ကျွန်တော်တို့ဘက်ကငွေကြေးဖောင်းပွားမှုဖြစ်ရင်ဖြစ်တယ်လို့ကျွန်တော်တို့ဒီအပြင်မှာဖြစ်နေတဲ့ငွေတွေကိုဒါနေပြန်ရောက်အောင် monetary policy ညှိနှိုင်းလုပ်အောင်ပါပေါ့။ဒီဖောင်းပွားမှုကကျွန်တော်တို့ကငန်းတစ်လုံးပါပဲရှိပါတယ်။ငန်းနှလုံးမရှိပါဘူး
။မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုနှုန်းက2017-2012ဘဏ္ဍာနှစ်မှာ 4.2 ခန့်လုံးရှိနေရကနေ 2012-2013 အတွင်းမှာတော့ကုန်စည်နှုန်းမြင့်တက်မှုတွေကြောင့်5.8ခန့်လုံးအထိရှိနိုင်တယ်လို့ IMF ကခန့်မှန်းထားပါတယ်။မြန်မာစီးပွားရေးမှာကြီးကြီးမားမားအဟန့်အတားဖြစ်နေရတဲ့နိုင်ငံခြားငွေလဲလှယ်နှုန်းကိုပေါင်းစည်းရလို့မူဝါဒတွေပေါ်မှာကြိုဆိုခဲ့တဲ့IMF ကတော့ကုန်စည်နှုန်းတည်ငြိမ်ရေးပေါ်အာရုံစိုက်တဲ့ငွေကြေးဆိုင်ရာအခြေခံမူဝါဒတွေချမှတ်ဆောင်ရွက်သွားနိုင်မှဗန္ဒာရေးဆိုင်ရာအစီအစဉ်တွေဟာအောင်မြင်မှုရလိမ့်မယ်လို့လည်းသတိပေးထားတာဖြစ်ပါတယ်။စီးပွားရေးပညာပမောက္ခတာနာကတော့ပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်ရမှာစီးပွားရေးလှုပ်လှက်ခွင့်တွေလည်းရှိရစေမယ်လို့ကတိပြုထားတဲ့မြန်မာဆွေရအတွက်ရှေ့မှာကြီးကြီးမားမားစိန်ခေါ်မှုတွေရှိနေတော့မယ်လို့ပြောပါတယ်။
Even though you know there's been many other positive developments in the government the fiscal arrangement still remain really problematic
အစိုးရရင်းမှာအပေါင်းလက္ခဏာဆောင်တဲ့ဖြစ်ထွန်းမှုတွေရှိတယ်ဆိုပေမဲ့ငွေကြေးဆိုင်ရာစီမံခန့်ခွဲမှုတွေမှာတော့တကယ့်ကိုပြဿနာတွေရှိနေသေးဖြစ်ပါတယ်ဒီလိုနေရာတွေမှာတကယ့်အပြောင်းအလဲတွေဖြစ်မလာမချင်းကတော့ငွေကြေးမတည်ငြိမ်မှုတွေငွေကြေးဖောင်းပွားမှုတွေအပါအဝင်စီးပွားရေးကဏ္ဍတော်တော်များများမှာပြဿနာတွေဖြစ်နေရှိနေအောင်မှာပါ
မြန်မာဆွေရကတော့စီးပွားရေးနဲ့ကုန်သွယ်မှုတွေမှာအထောက်အကူဖြစ်စေဖို့ရည်ရွယ်ပြီးဗန္နာငွေကြေးလုပ်ငန်းတွေကပြည်ရင်ပြောင်းလဲမှုအစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်နိုင်ငံချောင်းဝေလဲလဲတာတွေကိုနှုံးရှင်ဖြစ်ထိန်းချုပ်တဲ့စနစ်တစ်ရက်နဲ့ဆောင်ရွက်ခွင့်တွေဗန်လုပ်ငန်းတွေမှာအရင်ကထက်လွတ်လပ်ခွင့်ပေးလာတာတွေလည်းရှိခဲ့ပါတယ်။မြန်မာနိုင်ငံကပုဂ္ဂလိကဗန်တချို့အားဆိုရင်လည်းမြန်မာနိုင်ငံသားတွေအများပြားရှိရာထိုင်းမလေးရှားစတဲ့နိုင်ငံတွေကနေငွေကြေးလွှတ်ပြောင်းမှုတွေကိုဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုလည်းစတင်လှုပ်ဆောင်မှုမကြသေးရင်ကပဲသက်ဆိုင်ရာတိုင်းပြည်တွေကဗန်နေတဲ့သဘောတူညီချက်တွေရရှိခဲ့ကြတာပါဒီလိုပဲစီးပွားရေးရပွင့်လင်းလာနိုင်တဲ့အလားအလာတွေရှိနေတဲ့တိုင်းပြည်ဖြစ်နေတဲ့ပြပကဗန်လုပ်ငန်းတွေမြန်မာနိုင်ငံမှာဝင်ရောက်လုပ်ကွယ်လာနိုင်မှုမျှော်လင့်လာကြတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုကျင်းပလိုက်ပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ